Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်မတ်လ18ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်စမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်းသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါAmerican သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ဟာတောက်ကြနေမှာသမ္မတအင်ဗျူမှာတွေ့ဆုံခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်ကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်လိုက်ကြပါတယ်။အိန္ဒိယအစိုးရကြီးမှုပြီးနရင်ဒရာရမှာချင်းပါမဲ့နိုင်ငံတကာဗုဒ္ဓဘာသာညီလာခံကိုတောက်ကြနေကတိဘက်ဖုန်းတော်ကြီးဒလိုင်းလာမကဖွင့်လှစ်ပေးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်
။ကောင်းပါပြီရှင်။Tomorrow VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါရဲ့ရှင်။အခုသတင်းလွှာတွေကိုတင်ဆက်တဲ့အချိန်ရောက်လာရင်တော့ရှင့်နေကြီးဥက္ကိုနီလောက်ကျန်ခံရမှုမနေ့ကဒုတိယအချိန်မြောက်ရုံးချင်းမှာအစိုးရတရားလိုရှင့်နေတွေဘက်ကဘာတွေလျှောက်လဲခဲ့ပါသလဲ။
အငယ်တို့ပြောတဲ့ကိစ္စကပါလဲဆိုတော့ဝရန်ကိုတရားရုံးကထုတ်ဆင်းတဲ့အခါမှာထပ်မံပြီးတော့ဝရန်လုံလောက်မှုမရှိတော့ကြောင့်ထပ်မံဝရန်ထုတ်ဆင်းပြီးပါလူဆန်းဝရန်ကိုအောက်ဝိထက်ကအမှုဝရန်ကိုထပ်ထုတ်ပြီ
းဒါကတော့တရားလိုရှင့်နေကြီးဦးနေလပြောသားတာပါသတင်းအစီအစဉ်အပြီးမှာအပြည့်စုံတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်သူနာပြုတက္ကသိုလ်ကျောင်းသူတွေတောင်းဆိုတဲ့အဓိကအချက်တချို့အာဏာပိုင်တွေနဲ့ညှိနှိုင်းပြေလည်မှုရခဲ့တဲ့သတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုညက်မှုတို့ကပြောပြပါအောင်ရှင
်။ American သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ဟာတောက်ကြံနေ Washington DC သမ္မတအင်ဗျူမှာတွေ့ဆုံခဲ့ကြပါတယ်။ Syria ဒုက္ခသည်ထောင်ပေါင်းများစွာနိုင်ငံတွင်အဝင်ခံပြီးသူ့ရဲ့ Germany နိုင်ငံကိုဖျက်ဆီးသူဖြစ်တဲ့ဝန်ကြီးချုပ် Merkel ကိုသမ္မတ Trump ကဆွဆဲခဲ့ပြီးလက်အနေငယ်ချမ်းမှဖြစ်လို့တဲ့ဒီတွေ့ဆုံပွဲကနေခေါင်းဆောင်နှစ်ဦးကြားNATO ဖွဲ့နဲ့ပတ်သက်ပြီးသဘောထားကွာဟမှုတိတ်မကြီးစေဖို့ကြိုးစားမှုတွေအပြင်ကမ္ဘာကုန်သွယ်ရေးဆိုင်ရာနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ November American သမ္မတရွေးကောက်ပွဲမှာမထင်မှတ်ပဲ Trump အနိုင်ရလိုက်ခြင်းကစပြီးအနောက်နိုင်ငံတွေချာကမ္ဘာဩဇာအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံကခေါင်းဆောင်နှစ်ဦးပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ဆွေးနွေးပွဲမစခင်မှာသမ္မတ Trump နဲ့ဝန်ကြီးချုပ် Merkel တို့နှစ်ဦးဟာသတင်းတောက်တွေကိုအတူတွဲပြီးဓာတ်ပုံရိုက်ခွင့်ပြုခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ဝန်ကြီးချုပ်မာကာကဥရောပကိုဖျက်ဆီးတယ်ဆိုတဲ့ Trump ရဲ့ပြောဆိုဆွဆဲမှုတွေနဲ့အတူ NATO မဟာမိတ်ဆက်ဆံချုပ်ဖွဲ့အပေါ်မှာအဆုံးမင်ပြောဆိုမှုတွေကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တဲ့အရေးအယောင်တွေတမရ Trump ပြတ်တာခဲ့ခြင်းကစပြီးခေါင်းဆောင်နှစ်ဦးကြားဆက်ဆံရေးဟာထိတ်ကြိတ်တွေ့မယ်အနေအထားဖြင့်မြင်နေကြရတာပါတချိန်တည်းမှာပဲဝန်ကြီးချုပ်မာကာကလည်း Trump ရဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံလူတွေခီးသွားခွင့်ပိတ်ပင်တဲ့အမိန့်အတွက်အပြစ်တင်ဝေဖန်ခဲ့တာဖြစ်ပြီး American Germany အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဟာလူမျိုးဘာသာအသားအရကျမ်းမှာကွဲပြားမှုနိုင်ငံရေးယုံကြည်ချက်တွေပေါ်မှာအခြေမခံပဲဒီမိုကရေစီလွတ်လပ်မှုနဲ့တရားဥပဒေနဲ့လူ့ခုံတိုက်ခါလေးစားနိုင်ငံမှုတွေပေါ်မှာအခြေခံတဲ့ဆိုတာကိုသမ္မတ Trump ကိုသတိပေးခဲ့ပါတယ်
။ဗြိတိန်နိုင်ငံရဲ့ Electronic ဆက်သွယ်ရေးဆိုင်ရာထောက်လှမ်းရေးဌာန GCHQ က Trump Tower အပေါ်ထောက်လှမ်းခဲ့တယ်လို့ကိုးကားပြောနေတဲ့အပေါ်အင်မီတော်ကိုအပြစ်မတင်သင့်ဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားကသူ့ကိုထောက်လှမ်းတဲ့နေရာမှာဗြိတိန်ထောက်လှမ်းရေးဌာနကလည်းကူညီပေးခဲ့တယ်ဆိုတာကို Fox News သတင်းသုံးသပ်ချက်တစ်ခုကိုကိုးကားပြောတာဖြစ်လို့ဖြစ်တယ်ဆိုပြီးတော့ဒီ Germany ဝန်ကြီးချုပ် Angela Merkel နဲ့အင်ဂျီရောမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကပြောသွားခဲ့တာပါရွေးကောက်ပွဲကာလတုန်းကသူ့အပေါ်သမ္မတ Obama ထောက်လှမ်းခဲ့တယ်လို့ Mr. Trump ကဆွဆွဲထားတာဖြစ်ပြီးတော့အဲ့ဒီဆွဆွဲချက်တွေအတက်ခုထိတက်သေးထောက်ထားမပြနိုင်သေးပါဘူးဂျမနီဝန်ကြီးချုပ်မာကယ်ရဲ့ဖုန်းတွေကိုအမေရိကန်ကထောက်ခံခဲ့တယ်လို့2013ခုနှစ်တုန်းကထွက်ပေါ်လာတဲ့သတင်းတွေကိုရည်ညွှန်းပြီးတော့သမ္မတ Trump ကသူနဲ့မာကယ်တို့အဖြစ်ချင်းတူတယ်လို့လည်းပြောခဲ့ပါသေးတယ်။ Trump Tower ကဖုန်းတွေကြားဖြတ်နားထောင်မှုမှာဗြိတိန်ထောက်လှမ်းရေးဌာနလည်းပါဝင်နေတယ်လို့ဆိုရဲဒီအမေရိကန်သမ္မတ Donald Trump ရဲ့ပြောကြားချက်ဟာအထိပယ်မရှိဘူးလို့ဗြိတိန်နိုင်ငံကတုံ့ပြန်ခဲ့ပါတယ်။ဒီလိုပြောကြားမှုမျိုးနောက်ထပ်မလုပ်ပါဘူးဆိုတဲ့အမှားခံချက်ကိုအင်ဂျီရောကပေးခဲ့တယ်လို့လည်းဗြိတိန်ကပြောပါတယ်။ GCHQ ထောက်လှမ်းရေးဌာနကကြားဖြတ်ခိုးနှားထောင်မှုမှာပါဝင်ခဲ့တယ်လို့အင်မီရောပြောခွင့်ရသူ Sean Spicer ကကြားသာရင်းနှီးကပြောခဲ့တာဟာလုံးဝကိုအတိအပယ်မရှိဘဲနဲ့နှစ်နိုင်ငံသဘောတူစာချုပ်အရလဲ Britain ထောက်လှမ်းရေးတွေအနေနဲ့ American နိုင်ငံသားတွေကိုထောက်လှမ်းဖို့မဖြစ်နိုင်ဘူးလို့ Britain ဝန်ကြီးချုပ် Theresa May ရဲ့ပြောခွင့်ရသူကပြောကြားခဲ့ပါတယ်
ซีเรียมาอัลไกดาริโกပြတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုလုပ်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောပေမဲ့ဒီတိုက်ခိုက်မှုကြောင့်ဗလီတစ်ခုကိုထိမှန်ပြီးအထက်ကလူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့လူခွင့်ရဲ့ဖော်ရည်ပြောကြားချက်ကိုတော့ညှင်းဆိုလိုက်ပါတယ်။မောင်းသူပါတဲ့အလင်းနဲ့မောင်းသူမပါတဲ့ရဟန်းအလက်ပိုမျိုးနာကအယ်ဂျန်နာမျိုးကလေးမှရှိတဲ့ဗလီဝကြောင်းဘေးကအဆောက်အဦပြတ်မှတ်ထားတိုက်ခိုက်ခဲ့တာလို့ Pentagon ပြောခွင့်ရကတောက်ကြံနေမှာပြောပါတယ်။ဒီတိုက်ခိုက်မှုကနေချက်တပရင်းနေမှာဒီအဆောက်အဦရဲ့အစည်းအဝေးချင်းပါနေတဲ့အယ်ဂျန်နာအဖွဲ့အကြီးအကဲအဖွဲ့ဝင်ဒါဇင်ပေါင်းများစွာကိုတည်ဆုံစေခဲ့တယ်လို့လည်းပြောပါတယ်လူများပြားတည်ဆုံကြောင်းပြောကြားမှုတွေကြောင့်ပန်နဂွန်ကဒီတိုက်ပွဲကနဲ့ပတ်သက်တဲ့ပုံတွေကိုထုတ်ပြန်ပေးခဲ့တာပါဒီပုံတွေထဲမှာဗလီဝတ်ကျောင်းကိုဘာမှပျက်စီးမှုမရှိဘဲအဆောက်အဦပေးမှာတွေ့ရပေမဲ့လည်းနဲ့မျိုးစုံထိမှန်ထားတဲ့ပုံတော့ရှိပါတယ်အမေရိကန်ဘဟုစဦးစီးဌာနကလေတပ်ဗိုလ်မှူးကြီးဂျွန်သောမတ်စ်ကတော့ဒီဒေသကိုလေကြောင်းတိုက်ခိုက်မှုတွေမလုပ်ခင်မှာပဲအရက်သားထိခိုက်မှုအနည်းနိုင်တယ်နဲ့အနည်းအောင်ကြိုတင်ဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့တာပါလို့ပြောပါတယ်
ရှင်မနိုင်ငံကမ်းလွန်ပင်လယ်နေထဲမှာနိုင်ငံများအခြေချလာသူတွေတင်ဆောင်လာတဲ့ဆက်လက်တဲ့စင်းကိုဘယ်သူမှမသိသူတွေကပြစ်ကတ်ခဲ့တဲ့အတွက်30ကျော်တည်ဆုံသွားပါတယ်။ရှင်မနောက်ဖက်ကမ်းရိုးတန်းကဟာဒါဒါစိတ်ကန်းနားမှာဆိုမာလီဒုက္ခသည်တွေကိုတည်ဆောင်လာတဲ့ဆက်လက်ကြာတာရင်းညာတို့ကတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့စနားမျိုးတော်ကဆိုမာလီလူမျိုးအတိုင်းအဝိုင်းရဲ့တရုတ်ကထာကပြောပါတယ်။မိုဟာမက်အဖ်ရှီယာဂက်ဒီရဲ့အပြောအရတည်ဆုံသူ32ယောက်ဖြစ်ပြီးတော့28ယောက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသွားတဲ့သူတွေထဲမှာခြေထောက်ပြတ်သွားတဲ့အသက်25နှစ်အရွယ်အမျိုးသမီးတယောက်ပါဝင်တယ်လို့ VOA ဆိုမာလီယာဌာနကိုသူကပြောပြပါတယ်။ဆက်လေကိုဘယ်သူတွေကပြစ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့တော့တိတိကျကျမသိရသေးပါဘူးတချို့ကရဟတ်ရင်ဘောကနေပြစ်သွားတာလို့ပြောကြသလိုတချို့ကလည်းနောက်ဆက်လေဘောကနေပြစ်သွားခဲ့တာလို့ပြောနေပါတယ်ယေမန်နိုင်ငံတဲကဟူတီသဘုံတွေကိုတိုက်ခိုက်နေတဲ့ဆာဒီဥဆောင်တဲ့ပူးပေါင်းတပ်တွေကတော့ဂျာတာရင်းတွေတုန်းကဟာဒီဒါမျိုးမှတိုက်ခိုက်မှုတစုံတရာမလုပ်ခဲ့ဘူးလို့ပြောနေပါတယ်ဆစ်ဖြစ်နေတဲ့ယေမန်နိုင်ငံကနေဆိုမာလီဒုက္ခသည်တွေဟာဆူဒန်နိုင်ငံစီကိုသွားဖို့ကြိုးစားစဉ်မှတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ဂဲဒီကပြောပါတယ်
ယူရီအမေရိကန်ဆန်မနေ့ထက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 9325စိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာစိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်လိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်တွင်2016အောက်တိုဘာအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နေနေရှင်းလင်းလုံဆောင်မှုတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုတောက်ကြံနေကဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာအခုလိုကန့်ကွက်လိုက်တာပါ။စစ်တပ်ကအောက်တိုဘာနေနေရှင်းလင်းလုံဆောင်မှာရိုဟင်ဂျာတွေရဲ့ရွာတွေကိုမီးရှို့တာတွေလူစုလိုက်ကျွန်းတက်ဖြတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်နိုင်တဲ့လောက်ရတဲ့ဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့လတည်းမှာပဲဆွဆွဲခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့တကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Flickman ကဒီကိစ္စကိုရှင်းလင်းတင်ပြတာပါ။အခုလိုဆွေးနွေးဖို့အတွက် Britain နိုင်ငံကပန်ကြားခဲ့တာဖြစ်ပြီးဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကျဒဘာပတိဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ British သံမကြီး Matthew Rykoff ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောပါတယ်။ဒီလိုကြေညာချက်မျိုးအလုံးတစ်ခဲနဲ့သဘောတူညီဖို့လိုအပ်တာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အင်ဂျင်ချင်းတရုတ်ကရုရှားရဲ့ထောက်ခံမှုနဲ့အတူကန့်ကွက်ခဲ့တာဖြစ်ပါတယ်။တိုးတောင်းတဲ့ချင်းညာချက်မူကြမ်းတွေမှာတော့မြန်မာနိုင်ငံရဲ့အချို့ဒေသတွေမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားနေတဲ့အတွက်စိုးရင်စိတ်ပူကြောင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာအလုံးမှာလူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ဖော်ပြထားပါတယ်။ဒီခိုင်မဲ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသူပေါင်း9000ခွဲလောက်ရှိနေတယ်မို့ EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာပတ်ဝန်းကျင်အချက်လက်စုံစမ်းအဖွဲ့တစ်ခုဆက်လုပ်ပေးဖို့ကုလသမဂ္ဂကိုချက်တဲ့ပြင်းနေမှာပဲတောင်းဆိုခဲ့ပါတယ်။နိုဗ ెంబ ာလုံခြုံရေးကောင်စီတကပိအစည်းအဝေးပြီးနောက်ပိုင်းရခိုင်ရေးဒေါန်ဆန်းစုကြည်အစိုးရကင်တဘုံနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံဟာမမျှမတဆက်ဆံမှုကိုခံရတယ်လို့နေပြည်တော်မှာတန်တမန်တွေကိုပြောကြားခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလူခွေရီကိုအကာအကွယ်ပေးရေးကိစ္စကိုဦးစားပေးတဲ့လို့အောက်လွတ်တော်အမတ်တယောက်ကပြောလိုက်ပါတယ် မလ18ရက်နေ့တောက်ကြနေတော့ American Outlook တော်နိုင်ငံသားဆက်ဆံရေးကော်မတီမှရိုဟင်ဂျာရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့တာမှကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်က Republican အမတ် Ed Rice ကအခုလိုပြောခဲ့တာဖြစ်ပါတယ်
We must find a way forward to improve the living conditions of the Rohingya and the cruel mistreatment
Rohingya ရဲ့အခြေအနေတိုးတက်အောင်နီးလန်းရှာရပါမယ် Rohingya Muslim တွေအပေါ်ရရဆက်ဆက်ဆောင်ရွက်နေမှုတွေရပ်တန့်ကရပ်ရပါမယ် American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စကိုဦးစားပေးဆောင်ရွက်ရမယ်လို့ပြောတော်တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဒေါအောင်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုလာခဲ့စဉ်ကရိုဟင်ဂျာကိစ္စကိုပြောခဲ့ပေမဲ့အခုချိန်ထိရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေရှိနေပြီးတော့ကျူးလွန်သူတွေကိုအရေးယူခြင်းမရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်ပျက်မိတယ်လို့လည်းကြားနာပွဲမှာအမတ်ရိုက်စ်ကပြောသွားခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ပါမယ်လို့ဒေါအောင်ဆန်းစုကြည်ကလူသိရှင်ကြားပြောထားပြီးဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေမှာဖြစ်တယ်လို့အောက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Address ကကြားနာပွဲအဖွဲ့မိန်မုံမှာပြောသွားခဲ့ပါတယ်။တခါဒီ2016အောက်တိုဘာ9ရက်နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုစုံစမ်းဖို့လူကုလသမဂ္ဂလူခွင့်ရေးကောင်စီကနေပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းရေးတောင်းဆိုတင်တယ်လို့လည်းသူကပြောသွားပါတယ်။ဒီကြားနာပွဲမှာရိုဟင်ဂျာလူမျိုးမိုဟာမက်နာယင်းကရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြသွားခဲ့ပြီးတော့မြန်မာနိုင်ငံရဲ့လူမှုအတိုင်းဝိုင်းထဲမှာရိုဟင်ဂျာတွေအနေနဲ့ဒန်းတူအခွင့်အရေးနဲ့တိတ်ခါရှိရှိနေထိုင်ခွင့်ရရှိရေးကိုတောင်းဆိုသွားပါတယ်။ရိုဟင်ဂျာတီးခြားနိုင်ငံရှရီယာနိုင်ငံတည်ထောင်ရေးကိုသူတို့အနေနဲ့အားပေးမှာမဟုတ်ဘူးလို့လည်းမိုဟာမက်နာယင်းကတောက်ချာနေကဝါရှင်တန်မြို့တော်မှာလုပ်တဲ့အောက်လွတ်တော်ကြားနာပွဲမှာပြောသွားခဲ့ပါတယ်ရှင်။
အိန္ဒိယနိုင်ငံဘီဟာပြည်နယ်ကနလန္ဒာမှာ၃ရက်ကြာကျင်းပမယ့်နိုင်ငံတကာဗုဒ္ဓဘာသာညီလာခံကိုတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမကတောက်ကြနေမှာပဲဖွင့်လှစ်ပေးခဲ့ပါတယ်။အိန္ဒိယအစိုးရကကမကထလို့ကျင်းပတဲ့ဒီညီလာခံကို27ရာစုရဲ့ဗုဒ္ဓဘာသာကိုးကွယ်မှုလို့နာမည်ပေးထားတာဖြစ်ပါတယ
်။အခုဆက်လက်ပြီးတော့ရှင်းနေကြီးဥက္ကဋ္ဌလှုပ်ကြံခံရမှုရုံထုတ်စစ်ဆေးတဲ့အခြေအနေကိုပြောပြမှာပါမနေ့တောက်ကြနေ့ကဒုတိယအကြိမ်ရုံထုတ်စစ်ဆေးချိန်မှာအဓိကတရားခံဖြစ်ပြီးထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းနိုင်ဖို့လူဖမ်းဝရန်ထပ်ပြီးထုတ်ပေးဖို့တရားလုံးရှင်းနေတွေကရှောက်ထားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ရှင်းဒီဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့မတ်လ18ရက်နေ့ကရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးခြင်းနောက်ထပ်ကြံရပါတအုပ်ဖြစ်တဲ့အောင်ဝင်းခိုင်အောင်ဝင်းစော်တို့နဲ့ညီကိုတော်ဆက်သူအောင်ဝင်းထွန်းကိုလည်းရုံးထုတ်ခဲ့ပါတယ်။သူ့ကိုပြည်ထောင်စုဝန်ကြီးဌာနကနေဥကိုနီအမှုနဲ့ပတ်သက်လို့ဖေဖော်ဝါရီလကုန်ပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ချိန်ဖမ်းဆီးရမိထားတဲ့လူစီးထုတ်ပြန်ရမှာဖော်ပြခဲ့ခြင်းမရှိခဲ့ပါဘူး။ကျန်ရပါဖြစ်တဲ့အောင်ဝင်းထွန်းဟာဥကိုနီကိုလှုပ်ကြံတက်ဖြတ်ဖို့ကားမောင်းပို့တာနေရာစီစဉ်တာတွေလုပ်ခဲ့သူတုံးဖြစ်တယ်လို့ဆိုပါရယ်သူ့ကိုပြစ်မှုဆိုင်ရာဥပဒေပုံမှ212ပြစ်မှုကျူးလွန်သူကိုလက်တင်ခံတဲ့ဥပဒေနဲ့တရားစွဲထားကြောင်းတရားလိုရှိနေတွေကပြောပါရယ်မင်းကဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအမှုနဲ့ပတ်သက်လို့ရှောက်လဲကြားနာချက်တွေမလုပ်နိုင်သေးပေမဲ့တရားလိုရှိနေတွေဘက်ကတော့ထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်နဲ့ပတ်သက်လို့တရားရုံးဘက်ကဥပဒေကြောင်းအရပြည်စုံနဲ့လူဖမ်းဝန်းရံထက်မှန်ထုတ်ပေးဖို့ရှောက်ထားခဲ့ကြောင်းအစိုးရတရားလိုရှိနေဦးနေလာကရုံးချင်းအပြီးမှာသတင်းတောက်တွေကိုအခုလိုပြောပါရယ
်အငယ်တို့ပြောတဲ့ကိစ္စကဘာလဲဆိုတော့ဝရန်ကိုတရားရုံးကထုတ်ဆင်းတဲ့ခါမှာထက်မှန်ပြီးတော့ဝရန်လုံလောက်မှုမရှိတော့ကြောင်းထက်မှန်ဝရန်ထုတ်ဆင်းပြီးပါလူဖမ်းဝရန်ပေါ့အောင်ဝင်းခိုင်ကအမှုဝရန်ကိုထပ်ထုတ်ပြီးအခုထပ်ထုတ်ပြီးတော့အငယ်တို့ကလက်တော်ရှောက်ထားတာတော့တားကျက်ပေါ်မှာတရားရုံးကနေပြီးတော့တချင်မိတ်မချပြီးဘူးသူတို့ရဲ့ချိပတ်ချက်မရှိသေးဘူးအခုတော့လည်းဘယ်လိုမှချိပတ်ချက်မရှိသေးဘူးတရားခိုင်ပြီးစင်ညာသိမ့်မစင်ညာသိမ့်ဥပဒေရေးရအငင်းပွားမှုပဲရှိသေးတယ
်ပထမအကြိမ်ရုံးထုတ်စစ်ဆေးမှုကိုတော့မက်လာ3ရက်နေ့ကပြုလုပ်ခဲ့တာပါနောက်တစ်ပတ်တောက်ကြနေ့တတိယမြောက်ရုံးထုတ်စစ်ဆေးမဲ့အချိန်မှာတော့အမှုနဲ့ပတ်သက်နေတဲ့တပ်တွေအတော်များများကိုခေါ်ယူစစ်ဆေးမယ်လို့ခန့်မှန်းထားကြောင်းဥက္ကဋ္ဌမိသားစုရှေ့နေဦးခင်မောင်ထေကရုံးချင်းအပြင်းမှာတင်းထောက်တွေကိုအခုလိုပြောပါတယ်
နောက်တစ်ပတ်ဆိုရင်တော့ကျွန်တော်တကယ်လို့စသစ်လိုက်ပါလို့ညွှန်လဲပါတယ်စစ်မှာပါအခုဒီမှုနဲ့ပတ်သက်ပြီးတော့တို့တို့ခုခုံဖွဲ့ပြီးဖြစ်တယ
်
ဟုတ်ကဲ့ဟိုအစိုးရဘက်ကလည်းခုံဖွဲ့ပြီးလိုက်တယ်ကျွန်တော်တို့ကတော့နင့်နာသူကငားထားတဲ့ရှင်းနေအစိုးရရှင်းနေများနဲ့အတူကျွန်တော်တို့ကအကြံပေးပြီးတော့ပူပေါင်းရေးဆောင်ရွက်ဖို့အတွက်ပါတို့တို့ရဲ့အန်ဒါကနေဟိုတို့တို့ရဲ့ဟိုဘယ်လိုပြောကြီးကြပ်ကုတ်ကဲမှုအောက်ကနေပြီးတော့ကျွန်တော်တို့အမှုမှာပူပေါင်းပြီးပါအောင်ဆောင်ရွက်ပေးနေတာ
တရားခွင်စစ်ဆေးချက်ပေးမှုတွေမှာ တင်းသမားတွေကိုကြည့်ရှုနားထောင်ခွင့်ပေးခဲ့ပေမယ့်ဗီဒီယိုကင်မရာနဲ့ရိုက်ကူးတာအတန်ဖန်းတာတွေကိုတော့ခွင့်မပြုခဲ့ပါဘူး။အဲ့ဒီရုံးချိန်မှာတက်ဆိုင်ရာမြို့နယ်လွှတ်တော်အမတ်တွေလည်းလာရောက်နားထောင်ခဲ့ကြပါတယ်။ဒီအတော်တွင်မတ်လ15ရက်နေ့ကတာမွေမြို့နယ်ထွေအုပ်ဒူဦးစီးမှုနေမျိုးဆွေဟာမိမိကိုမိမိကြိုးဆွဲချတည်ဆုံးခဲ့တယ်ဆိုတဲ့အမှုမှာဥက္ကဏီလှုပ်ကြံခံရမှုနဲ့ပတ်သက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဥက္ကဏီကိုလှုပ်ကြံမှုမှာကြံအားပါတဦးဖြစ်တဲ့ထောင်လန်းရေးဟောင်းဇေယဖြိုးကိုအာဏာပိုင်တွေဖမ်းဆီးချိန်တပ်တေကံပစ္စည်းတွေကိုသိမ်းဆီးရမှာဥနေမျိုးစွေပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့တပ်ဆိုင်ရာတာမွေမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတာဝန်ကျရဲအရာရှိတဦးတုံ့ပြန်ပြောဆိုတာကတော
့အဲ့ဒီတော့ဘာမှမသိရကျွန်တော်လည်းဘာမှမသိနိုင်
ဟုတ်ကဲ့အခုအဲ့ဒါဒူဦးစီးမှုဥနေမျိုးစွေကိစ္စလေးကျမတို့အဲ့ဒါတေချာမေးချင်လို့ပါအခုနောက်ဆုံးသူအခုဟိုကျိုးဆဲချတေဆုံးခဲ့တဲ့အခြေအနေပေါ့နော်အခုဒီ yes camp ကဘာတွေများထုတ်ပြန်ထားပါလဲရှင
်ဆရာဝန်တော်ကထင်မြင်ချက်မပေးနိုင်သေးဘူးကျွန်တော်တို့အနေနဲ့ဘာမှမသိနိုင်သေးဘူးခက်ခဲတဲ့အခြေအနေတော့မှကျွန်တော်လည်းဒီစားလည်းမသိနိုင်ဘူးနော်ခေရောက်ကနေရောဖုန်းဆက်လို့ပဲကျွန်တော်ကအကြောင်းကြားလို့ပဲတွားလို့ရတယ်သူတို့အကြောင်းကြားမှသူတို့တွားရတဲ့အခြေအနေတော့အခုချိန်ကြီးဘာမှမသိရနိုင်ဘူး
မှုကင်းကိုကိုယ်တိုင်သွားရောက်စစ်ဆေးခဲ့သူတွေထဲမှာပါဝင်ခဲ့တဲ့တာမွေမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးလှသိန်းကတော့ဥနေမျိုးစွေကျိုးဆဲချတိတ်ဆုံးတဲ့နေရာနဲ့တပေလောက်အကွာမှာသွေးကွက်တစ်ကွက်နဲ့ညာဘက်မျက်ခုံးမှာပေါက်ပြဲဒဏ်ရာတစ်ခုတွေ့ခဲ့ကြောင်းပြောဆိုခဲ့ပါတယ်ရှင်။စနေနေ့နဲ့ခေတ်ပြည်ဝင်မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။တူနာပြုတ်တက္ကသိုလ်ကျောင်းသူတွေတောင်းဆိုထားတဲ့အဓိကအချက်တချို့ကိုအာဏာပိုင်တွေနဲ့ညှိနှိုင်းပြီးပြေလည်မှုရရှိခဲ့ကြောင်းဆန္ဒပြတဲ့တက္ကသိုလ်ကျောင်းသူတွေကပြောပါရယ်။ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနကလည်းဆန္ဒပြသူတွေနဲ့မနေ့တောက်ကြနေ့ကဆွေးနွေးအပြီးရရှိခဲ့တဲ့သဘောတူညီချက်တွေကိုတရားဝင်ထုတ်ပြန်ခဲ့တာပါ။ VOE မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်စုံကိုပြောပြမှာပါရှင်
။အစိုးရစေယုံနေမှာတူနာဖြူတွေလိုင်စင်မရှိပဲအလုပ်လုပ်နေရတာကြောင့်မြန်မာပြည်ရဲ့ကျန်းမာရေးစနစ်ဟာလုံခြုံမှုမရှိတော့တဲ့အကြောင်းနဲ့တူနာဖြူရဲဝင်ဖိနှိပ်မှုတွေရပ်ဆိုပြီးတူနာပြုတ်တက္ကသိုလ်ကျောင်းသားများတက်မကကနေဥဆောင်တဲ့ဆန္ဒပြပွဲကိုမတ်လ15ရက်နေ့ကလုပ်ခဲ့တာပါဒီနောက်မှာတော့တူနာပြုတ်များဆန္ဒပြတောင်းဆိုထားတဲ့အချက်လက်များနဲ့ပတ်သက်လို့ညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပြီးစီးမျဉ်းစည်းကမ်းတွေအတိုင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းနေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ဒီနောက်မှာတော့ရမရေးနဲ့အကားစားဝန်ကြီးဌာနကလည်းဆန္ဒပြတူနာပြုတ်တွေနဲ့တောက်ကြနေမှာဆွေးနွေးပြီးရရှိခဲ့တဲ့သဘောတူညီချက်တွေကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်။အာဏာပိုင်တွေနဲ့ညှိနှိုင်းပြီးပြည်လည်မှုတွေရခဲ့တဲ့အကြောင်းဆန္ဒပြမှုမှာဦးဆောင်ခဲ့တဲ့တူနာပြုတ်တက္ကသိုလ်ကျောင်းသားများတက်မကရဲ့ပြန်ကြားရေးတာဝန်ခံမတ်အေမီမီဂျူးကအခုလိုပြောပါတယ်
။သဘောတူညီချက်ကသူကဝင်ကြီးနေရမနက်ပိုင်းမှာကတွေ့တယ်။မနက်ပိုင်းမှာတက်တွေ့ရဲ။ဒီမှာကျောင်းသားဟောင်းတွေရဲ့တက်မကကဦးတွေရဲ့တာဝန်ရှိသူတွေရဲ့သွားတွေ့ရဲ။အဲ့မှာအကြိမ်ကြာညှိလာရဲ။တောင်းပီပီချင်းမှာအဲရာရီလိုင်းလင်းထုတ်ပေးထားမယ်။ပို့ရှင်ဝင်မယ်ဆိုရင်သူအငြင်းလိုက်ချင်းထုတ်ပေးမယ်။တက်တန်းတော့တို့ရမယ်ပေါ့အဲ့လိုပြောထားတယ်။တောင်းပီဒီမှာ license ဆိုပြီးတော့ရာရီလိုင်းလင်းထုတ်ပေးထားမယ်။ရာရီလိုင်းလင်းလဲဆိုရင်တော့ပုံပြဆေးရုံတွေပါဝင်လို့ရမယ်။တကယ်တော့ပို့ရှင်ဝင်တော့မှသူကအငြင်းလိုက်ချင်းကိုထုတ်ပေးမှာမှာ။အာပို့ရှင်ဝင်တဲ့အခါကျတော့မှအငြင်းလိုက်ချင်းထုတ်ပေးမယ်ဆိုတဲ့တိရိမရသေးရ။အဲတောင်းပီပကလည်း license ကိစ္စကိုပဲဒီကထားတာဆို။ပထမဆိုဒီကထားရဲ့ဆက်ရလို့ပြောမှာပေါ့။
တူနာပြုတ်တက္ကသိုလ်ကျောင်းသားများတက်မကကနေဦးဆောင်ပြီးဆန္ဒပြမှုတွေလုပ်ပြီးမှာတော့အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းမတ်လ16ရက်နေ့ကတာဝန်ရှိသူတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးကတော့ကျောင်းသားတွေရဲ့အမေးကိုပြန်လည်ရှင်းလင်းခဲ့တယ်ဆိုပြီးပြောပြပါတယ်
။သူတို့ဖွဲ့ထားနေတော့ပြန်လည်ရှင်းလင်းပွဲမှာဒီဆန္ဒပြမှာပါဝင်တဲ့သူတွေကိုအရေးယူမယ်လို့သူတို့ပြောတယ်။အဘလို့အရေးယူမယ်ဆိုတော့သူကပြောတော့ဝန်ကြီးဆက်ဆက်ကပြောသွားတာကြတော့တကယ်ပြောခဲ့တဲ့တော်တော်တင်းတင်းလေးကပါမလား။ဝန်ကြီးကပြောတာကြတော့ဝန်ကြီးဆက်ဆက်ကတော့သူကအရေးယူမယ်စကားကိုတော့သူမပြောဘူး။သူတို့ရဲ့အင်တာဗျူးချင်ရတယ်ရာဒါမီဒီယာအတွေ့အကြုံမရှိလို့မှားပြီးတော့စိတ်လုံချာပြီးတော့မှားပြီးဖြင်းရလို့ပဲသူပြောရမှာ။သူတို့ကတော့ဆန္ဒပြတာကတော့ဟိုလက်လက်စွာပြပိုင်ခွင့်ရှိရတာ။မင်းတို့ကသူတို့ပြောတယ်။ရှင်မင်းတို့ခေါင်းစည်းရေးတောင်းတယ်ဆန္ဒပြတဲ့နေရာမှာ။ဆန္ဒပြတဲ့နေရာမှာခေါင်းစည်းရေးသူကမတုံးတင်ဘူး။ခေါင်းစည်းရေးတောင်းတာတော့သူတို့ကမကြိုက်ဘူး
။တောက်တာနေကဆွေးနွေးပွဲအပြီးကျမ်းမာရေးနဲ့အကစားဝန်ကြီးဌာနတူနာပြုတ်သားဖွားကိစ္စရဲ့နဲ့ပတ်သက်လို့ထုတ်ပြန်တဲ့ညင်ညာချက်မှာတော့မြန်မာနိုင်ငံတူနာပြုတ်နဲ့သားဖွားကောင်စီကနိုင်ငံတော်ဝင်ထမ်းဆောင်သူတွေကိုလိုင်စင်လက်ဝယ်ကိန်းဆောင်မှုကိုသဘောတူညီခဲ့တယ်လို့တူနာပြုတ်တက္ကသိုလ်ဝင်ရောက်စဉ်ကစာချုပ်ထဲကဂရီကဝတ်တွေအတိုင်းနိုင်ငံတော်ဝင်ကိုမပြတ်မကွက်ထမ်းဆောင်မှုရန်ကုန်တူနာပြုတ်ကျောင်းကငင်းငင်းစွာဆန္ဒထုတ်ပေါ်သူတွေကိုအရေးယူဖို့အစီအစဉ်မရှိတဲ့အကြောင်းနဲ့တူနာပြုတ်သားဖွားတွေဟာမြန်မာနိုင်ငံတူနာပြုတ်သားဖွားကောင်စီကချက်မှတ်ထားတဲ့စီးပင်းစည်းကမ်းကျင့်ဝတ်တွေကိုလိုက်နာရမှာဖြစ်တဲ့အကြောင်းသဘောတူညီမှုရရှိခဲ့ပါတယ်ရှင်
သောရရှင်များရှင်ငွေပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်ရွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့ပုံမှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေဖက်ပေါ်နေပါတယ်။တွေ့တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခမ်းအနားကိုအလေးမထားရကြနေတယ်ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။တဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလားတိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးတိုင်းစင်ကကြိုဆိုပါရစေ။ဒီနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေးတိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်နိုင်ပါတယ်။အခုတော့တရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့သတင်းကိုပြောပြမှာပါ။ဒီကနေ့စနေနေ့တနင်္ဂနွေနေ့တွေမှာဝင်ကြီး Tillerson ဟာတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးအတွက်ဆွေးနွေးတစ်ခုလို့ဖြစ်နေတဲ့ကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးစရာဖြစ်မိမယ်လို့သုံးသပ်နေကြပါတယ်။တရုတ်ရဲ့ကုန်သွယ်ရေးလှုပ်ပုံကင်ပုံတွေမူဝါဒတွေပေါ်အမေရိကန်သမ္မတ Donald Trump ကပြင်းပြင်းထန်ထန်ဝေဖန်ထားတာကြောင့်လဲကွဲပြားနေတဲ့အမြင်တွေကိုလွယ်လွယ်နဲ့ညှိနှိုင်းနိုင်ကြပါမလား။VOA သတင်းတော့ Bill I Beijing မြို့ကနေပေးပို့ထားတဲ့သတင်းကိုမဆုမြတ်မွန်ကပြောပြမှာပါရှင်
။ American နိုင်ငံသား၏ဝင်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခရီးစဉ်ကိုတရုတ်နိုင်ငံ Beijing မြို့တော်မှာအဆုံးသတ်တာကိုကြည့်ခြင်းအပြင်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားရှေ့လျှောက်ဆက်ဆံရေးအတွက်အရေးကြီးတဲ့ခြေလှမ်းလို့မြင်နိုင်ပါတယ်။ကုန်သွယ်ရေးနဲ့တခြားအရေးကြီးတဲ့ကိစ္စတွေမှာဘလို့နီးနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြမလဲဆိုတာကိုဝင်ကြီး Tillerson ကတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။မစ္စတာ Tillerson ရဲ့အာရှခီးစဉ်မစခင်အမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Thornton ကသတင်းတောက်တွေကိုအခုလိုပြောခဲ့တာပ
ါ We want to be able to pursue a constructive discussion with China that enables us to get at
ပြဿနာရှိနေတဲ့ကိစ္စတွေပြည်လဲစေပြီးတော့ရှေ့ဆက်နိုင်အောင်လို့တရုတ်နိုင်ငံနဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ဖို့အမေရိကန်ကလိုလားပါတယ်
သမ္မတမဲဆွေစဉ်ကာလတလျှောက်လုံးတရုတ်နိုင်ငံရဲ့ကုန်သွယ်ရေးလှုပ်ပုံလုပ်နည်းတွေကိုဒေါ်နယ်ထရမ့်ကအချိန်ချင်းဝေဖန်ပြောခဲ့တဲ့အပြင်သူသာတမရဖြစ်လာခဲ့ရင်တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်တရုတ်ဟာသူ့ရဲ့ငွေကြေးနဲ့လိုသလိုအမျက်ထုတ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်လို့ချင်းချောက်ပြောဆိုခဲ့ပါတယ်အခုထီတော့အဲ့ဒါမျိုးတွေလက်တွေ့မလုပ်သေးပါဘူးဒါ့အပြင်တမရထရမ့်နဲ့တရုတ်တမရချီဂျင်းပင်တို့ပြီးခဲ့တဲ့လတုန်းကတယ်လီဖုန်းပေါ်ကနေဆက်သွယ်ပြောခဲ့ပြီးတဲ့နောက်မှာဆက်ဆံရေးဟာကောင်းတဲ့ဘက်ကိုဦးတည်နေပုံရပါတယ်တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့တရုတ်ခေါင်းဆောင်တွေကအကောင့်ဘက်အမြင်ရှိနေကြပြီးတော့နိုင်ငံသားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံနိုင်ဖို့ထပ်ဖွဲ့ပေးပါမယ်လို့ကတိအသစ်တွေပေးနေပေမဲ့တရုတ်နိုင်ငံထဲမှာတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲတွေပဋိပက္ခတွေဖြစ်လာမှာကိုစိုးရိမ်မှုတွေကတော့ရှိနေဆဲဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်လီကက်ချင်ကတော့အမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့အတွက်ပဲအာရုံစိုက်ထားတယ်လို့ဆိုခဲ့ပါတယ်
။ Oh, no, push you in kind of tamaoita.
We do not want to see any trade war breaking out between the two countries.
နိုင်ငံသားမှကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုကျွန်တော်တို့မလူလားပါဘူး။အဲဒီလိုဖြစ်လို့လေကျွန်တော်တို့ရဲ့ကုန်သွယ်ရေးကပိုးပြီးတော့မျှတလာမှာမဟုတ်ပါဘူး။ဆက်ဆံရေးမှာဘလို့ပဲအဖူအထစ်တွေရှိနေပါစေ။ကျွန်တော်တို့တရုတ်နိုင်ငံဘက်ကတော့အပြူသဘောလမ်းဘက်ကိုဆက်ပြီးတော့သွားနိုင်ဖို့ကိုပဲမျှော်လင့်ပါတယ်
။ Beijing မြို့ပေါ်ကပြည်သူတချို့ကတော့နှစ်နိုင်ငံဆက်ဆံရေးသွားနေတဲ့လမ်းကြောင်းအပေါ်စိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာသဘောထားကွဲမှုတွေကိုဖြည့်ဆည်းနိုင်မဲ့နည်းလမ်းတွေရှာနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။
As long as both sides can find a peaceful way to address their interests.
နှစ်ဖက်အကျိုးအတွက်ကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်မဲ့နီလန်တစ်ခုကိုရှာနိုင်မဲ့ဆိုရင်ရှေ့ဆက်သွားနိုင်ကြမှာဖြစ်ပါတယ်
။ကိုယ်ရောကိုယ်တော့ဒီကရမို့တယ်ပါ။
ဘာသာရေးနိုင်ငံရေးကိစ္စတွေရှိကြပါတယ်။အမေရိကန်မှာတချို့ကဘာပဲပြောနေပြောနေသဘောကွဲလွဲမှုကတော့ရှိနေမှာပါ။ဒါပေမဲ့ကုန်သွယ်ရေးဝယ်ဖြစ်မယ်လို့တော့မထင်ပါဘူး။
There of course will be frictions over their views on trade and finance, but that's normal.
ကုန်သွယ်ရေးဘဏ္ဍာရေးကိစ္စတွေမှာတော့သဘောထားကွဲမှုတွေကရှိနေမှာပါ။ဒါကပုံမှန်ပါပဲလို့ဒီဘေကျင်းမြို့သားကလည်းပြောသွားပါတယ်။ American နဲ့တရုတ်နိုင်ငံတို့ရဲ့ကြီးမားတဲ့စီးပွားရေးအကျိုးစီးပွားပမာဏကြောင့်သဘောထားကွဲပြားမှုတွေကတော့ပုံမှန်ဖြစ်ပေမဲ့သမ္မတ Trump က American အကျိုးစီးပွားရှေ့ရှုတဲ့အစီအစဉ်တွေကိုဆောင်ရွက်နေချိန်တရုတ်နဲ့ဆက်ဆံရေးကိုလည်းမထိခိုက်အောင်လုပ်တဲ့နေရာမှာမရေရာမှုတွေကတော့ရှိနေအောင်မှဖြစ်တယ်လို့လေ့လာသူတွေကပြောကြပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။အခုတော့တူရကီနဲ့ဥရောပဆက်ဆံရေးအခြေအနေကိုဆက်ပြီးတော့တင်ပြမှာပါ။တူရကီသမ္မတဟာသူ့ရဲ့အာဏာချဲ့ထွင်ရေးအတွက်ဧပြီလပြုလုပ်မဲ့လူထုဆန္ဒခံယူပွဲမတိုင်ခင်ဥရောပသမ္မတနဲ့တင်းမာမှုဆက်ဖြစ်နေအောင်လှုံ့ဆော်နေပါတယ်။ဒီအတွက်မကြုံစဘူးအောင်နိမ့်နိမ့်နန္နာပြောဆိုမှုတွေကြောင့်တူရကီနဲ့ဥရောပဆက်ဆံရေးဟာပြန်ပြီးနလန်ထူနိုင်ပါအောင်မလားဆိုတာစိုးရိမ်စရာဖြစ်နေပါတယ်။ VOA သတင်းတောက်ဒိုရီယန်ဂျုန်းစ်အစ္စတန်ဘူမြို့ကသတင်းပေးပို့ထားတာကိုဥကြော်ဆန္ဒကပြောပြမှာပါရှင်။
သမ္မတရီဆက်တိုင်ပ်အဒိုဝန်ကဂျာမနီနဲ့နယ်သာလန်စ်တို့ကိုဖက်ဆစ်တွေနာဇီတွေလို့ဆွဆွဲပြီးဥရောပသမ္မတကနဲ့စကားဆစ်ခင်းနေပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေဟာဒုတိယကမ္ဘာစစ်အတွင်းကဂျူးတွေကိုနှိမ့်ကွက်ခဲ့တယ်လို့မွတ်စလင်တွေကိုနှိမ့်ကွက်နေတယ်လို့သမ္မတအဒိုဝန်ကဆွဆွဲပြီးဖက်ဆစ်ဝါဒရဲ့ဝိညာဉ်တွေဥရောပလမ်းမတွေပေါ်မှာပြေလွှတ်နေတယ်လို့ပြောပါတယ်။တချိန်တည်းမှာပဲသူရဲ့နိုင်ငံရဲ့ဝန်ကြီးမက်ဗလုတ်ကာဗူဆာဂလူကလည်းဥရောပဟာစုခေါ်ဘာသာရေးစစ်ပွဲရဲ့စစ်မြေပြင်ဖြစ်လာနိုင်ပြီးအကျွမ်းမဲ့ပျက်စီးသွားလိမ့်မယ်လို့ဆိုပါတယ်။လုပ်ငန်းခွင်တွေထဲမှာအစ္စလာမ်ခေါင်းစည်းပွားအပါအဝင်ဘာသာရေးအထိတ်မှတ်တွေကိုတချို့သောအခြေအနေမှာဝတ်ဆင်ခွင့်မရှိဘူးလို့ဥရောပလူခွင့်ရေးတရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီးတော့တူရကီဘက်ကဒီလိုဝေဖန်လာတာဖြစ်ပါတယ်။ Global Source Partners အဖွဲ့ရဲ့နိုင်ငံရေးအတိုင်ပင်ခံအတီလာယက်ဆီလာဒါကအဒဝန်အနေနဲ့ဥရောပကိုဒီလိုတိုက်ခိုက်နေတာဟာနောက်လာဆန္ဒခိုင်ပွဲမတိုင်ခင်အမျိုးသားရေးဘာသာရေးဝါဒီတွေကိုစီယုံဖို့လိုလိုဖြစ်တယ်လို့ဆုံးဆက်ပါတယ်။ဒါဟာဥရောပတူရကီဆက်ဆံရေးအတွက်ကြီးမားတဲ့စင်ကာပူဖြစ်လာနိုင်တယ်လို့လည်းပြောပါတယ
်။ It is the most crucial vote in his political career if the whole idea is to bolster the vote for the S-camp. They need
သူရဲ့နိုင်ငံရေးတက်တမ်းမှာအရေးကြီးဆုံးဆန္ဒမဲကောက်ခံမှုဖြစ်ပါတယ်။ထောက်ခံမဲရခြင်းနဲ့ဆိုရင် EU နဲ့ဖြစ်နေတဲ့ဒီတိုက်ပွဲကို April လပိုင်းအထိဆွဲထားနိုင်အောင်နီးလန်းသစ်ရှားပါလိမ့်မယ်။ဒါမှမဟုတ်ရင်တော့တပတ်လောက်အတွင်းမှာအားပြော့သွားနိုင်ပါတယ်။ဥရောပကိုဆက်လက်ပြီးတော့ကတိကောက်ဖြစ်အောင်အခုလိုစောစောကားကားပြောဆိုရတဲ့ဘာများလှုပ်လာနိုင်ဦးမှာလဲဆိုတာကျွန်တော်တကယ်မသိပါဘူး
။အခုလောလောဆယ်မှာတော့ဥရောပကိုအာဒိုဝန်တိုက်ခိုက်နေတာဟာစကားအရပဲရှိပါသေးတယ်။ Germany နဲ့ Netherlands တို့ကသူတို့နိုင်ငံတွေရောက်နေတဲ့ tax လူမျိုးတွေကိုစုဝေးပြီးတူရကီဝန်ကြီးမင်ကွန်းပြောမဲ့ကိစ္စကိုခွင့်မပြုခဲ့တဲ့အတွက်ဒီနိုင်ငံကိုတန်ခတ်အရေးယူမယ်လို့တူရကီဘက်ကချင်းချောက်ထားပေမဲ့အခုအချိန်ထိတော့ဒီကိစ္စကိုစံတမန်ရေးအရာဆောင်ရွက်မှုတစုံတရာမတွေ့ရသေးပါဘူး။သို့တော်လည်းဥရောပနဲ့ဒုက္ခသည်ဆိုင်ရာအရေးပါတဲ့ညှိနှိုင်းထားမှုကိုထိခိုက်စေနိုင်တယ်လို့ကြာသပတေးနေ့ကပဲသမ္မတအဒိုဝန်ကသတိပေးခဲ့ပါတယ်။ဥရောပရဲ့ကိုလူပေါင်းများများစွာပြောင်းရွှေ့ဝင်ရောက်လာမှုနဲ့ပတ်သက်ပြီးမနစ်ကရရှိခဲ့တဲ့ဒီညှိနှိုင်းသဘောတူညီမှုဟာတစ်နှစ်ပြည့်မြောက်ခဲ့ပါပြီ။တူရကီပြည်ထောင်စုဝန်ကြီးဆူလိုင်မန်ဆွာလူးကဥရောပရဲ့ကိုတစ်နှစ်တစ်သောင်းခွဲကြာစီဒုက္ခသည်တွေပူပင်မယ်လို့ပြောနေပါတယ်။ဒါပေမဲ့သုံးသပ်သူတွေကတော့ဥရောပနဲ့ဆက်ဆံရေးပြတ်မှာဆိုလို့ဒီသဘောတူညီမှုပြည့်စုံအောင်တူရကီကလုံးဝမဟုတ်ဘူးလို့ဆိုကြပါတယ်။ဒီအရေးဟာတူရကီအနေနဲ့အလျှော့အတင်းလုပ်ကစားနိုင်တဲ့အရေးကြီးကိစ္စတရားလည်းဖြစ်ပါတယ်။ El Monitor website ရဲ့နိုင်ငံရေးဆောင်မရှင် Simay Idris ကဒီဒုက္ခသည်ကိစ္စအပြည့်အယူလှုပ်ထားမှုရှိနေတဲ့အတွက်နိုင်ငံဆက်ဆံရေးတက်တော့သွားစရာမရှိနိုင်ပေမဲ့နှွေးထွေးတဲ့ဆက်ဆံရေးမျိုးကိုတော့ပြန်လည်ရရှိအောင်ကြိုးစားဖို့မလွယ်တော့ဘူးလို့ဆုံးဖြတ်ပါတယ
် It's going to take a lot of hard diplomacy to backtrack and to put things back on track
နောက်ပြန်ဆုပ်ပြီးပုံမှန်အတိုင်းပြန်ဖြစ်အောင်လုပ်ဖို့ဆိုရင်တန်တမန်နီးအရခဲရခက်စစ်ကြိုးပမ်းရမယ်အခြေအနေပါအထူးသဖြင့်ဥရောပဘက်ကသူတို့အကျိုးစီးပွားအတွက်အခြေအနေကိုထိမ့်သိမ်းဖို့အတွက်လုပ်ရမှာပါဒါပေမဲ့အခုတော့တူရကီအစိုးရနဲ့ဥရောပကြားမှာအကွဲနေပါပြီမလွယ်ကူတဲ့အခြေအနေပါပဲ
အဒိုဝန်နဲ့သူ့အစိုးရဟာဘာပဲဖြစ်ဖြစ်ဒီဆန္ဒခံယူပွဲမှာမဲရဖို့ပဲအဓိကထားပြီးမဲနေတဲ့အတွက်ဥရောပအတွက်တော့ကြီးမားသောအခက်အခဲတွေတွေ့လာနိုင်တယ်လို့သုံးသပ်သူတွေကပြောနေရအောင်ပါခင်ဗျာ
ဥကြစန္ဒပြပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မတခင်မှာတော့မြန်မာအပါဝင်နိုင်ငံပေါင်း100ကျော်မှလူကုန်ကူးခံရသူပေါင်း23တန်းလောက်ရှိနေပြီးကုလသမဂ္ဂကဘယ်လိုဖြေရှင်းဆောင်ရွက်မလဲဆိုတဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်ဒ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါ။အခုဒုတိယပိုင်းနာရီဝက်မှာနေ့နေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ဒီချင်းဒီနေ့နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါတော့။တရုတ်မင်းနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့
ဒါကတော့မြန်မာနိုင်ငံမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံနေရသလဲဆိုတဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်နေတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့တိတ်ပံတဲ့နင်းပညာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
။ Burma is still on the rocky road to democracy.မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလန့်ဟာအခုထိကျန်းတန်းနေသေးပဲဆိုတဲ့ဆောင်းပါးကိုတော့ The Hill Online မှာဆောင်းပါးရှင် Nancy Lindberg ကရေးပါတယ်။ဒီမိုကရေစီအတွက်ဆန်ထားရတဲ့ဒေါန်ဆန်းစုကြည်မြန်မာနိုင်ငံမှာအာဏာရလာတော့ညှို့လင့်ချက်တွေတိတ်ပြီးကြီးကြီးမားမားထားလာကြတာနဲ့တစ်ချိန်တည်းမှာပဲသူမဟာကြီးမားတဲ့စိန်ခေါ်မှုတွေခက်ထန်တဲ့တိုက်ပွဲတွေနဲ့ဆူဆူဝါဝါနှိမ့်ချနေတဲ့စီးပွားရေးကိုဒါမှကအခုထိအာဏာရှိနေစေစစ်တပ်အာဏာပိုင်တွေနဲ့အာဏာကိုမျှဝေရင်ကြီးမားတဲ့ကန့်သတ်မှုတွေကိုပါလက်ခံကြရတယ်လို့အစချီထားတယ်လို့ဒါတွေကိုကြည့်ရင်အခုထိသူမအောင်မြင်မှုမရသေးတာဟာမဆန်းပါဘူးလို့ဆိုပါတယ်ဆိုင်ရည်သူကိုယ်တိုင်မြန်မာနိုင်ငံကလူမှုလူအဖွဲ့အစည်းတွေနိုင်ငံရေးသမားတွေတိုင်းဒေသလက်နက်ကိုင်အဖွဲ့ကလူတွေနဲ့တွေ့ဆုံရမှာတော့သူတို့ကဒေါန်ဆန်းစုကြည်ရဲ့လိုအပ်ချက်တွေကသူတို့ပြောတာကိုနားထောင်ပေးဖို့သူတို့နဲ့ထိတွေ့ဆက်ဆံဖို့အပြင်အခုထက်ပိုပြီးထောက်ပြီးပြောဖို့အတွက်လိုလားနေကြတာပါတဲ့လူလူကတိုင်းပြည်ရဲ့အနေအထားကိုကိုယ်အမြင်နဲ့ကိုယ်နားလည်ယူရတာထက်သူမရဲ့ပြောတဲ့ဆိုတဲ့ကိုပိုပြီးကြားချင်နေကြတယ်လို့ပြည်သူတွေကလက်ရှိအနေအထားကိုဘယ်လောက်ပဲစိတ်ပြက်ပြက်သူမဟာအခုတတိသူတို့ရဲ့စံပြအဖြစ်နဲ့ရှိနေသေးပါပဲတန်ရန်တားလက်နက်ကိုင်း21ခွန်းနဲ့နှစ်ပေါင်းရှည်ကြာတိုက်ခိုက်နေတဲ့စစ်တပ်တို့ကြားငင်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအခုတည်းမရေမရာရှိနေသေးဖြစ်တယ်လို့တရုတ်နယ်စပ်ကတန်ရန်တားလက်နက်ကိုင်းတွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကပြင်းထန်ပြီးရှုပ်ထွေးနေတဲ့အပြင်ရခိုင်ပြည်နယ်ကအင်းနီချင်းဘင်္ဂလားဒေ့ရှ်နဲ့ပါဆက်ဆက်နေတဲ့ရိုဟင်ဂျာအရေးကတော့ထိတ်ဆုံးမှရောက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒေါန်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုဆက်ပြီးရှိနေတဲ့တွေ့ငင်းချမ်းစွာရှောင်လန်းနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလန်းအောင်မြင်အောင်အမေရိကန်ပြည်ထောင်စုကကူညီခွင့်ရှိနေမယ်လို့ရေးသားထားပါတယ်။ China's complex role in Burma's peace process.မြန်မာငင်းချင်းလုပ်ငန်းရှင်မှာတရုတ်ရဲ့ရှုပ်ထွေးတဲ့အခန်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ AIRI စာဆောင်မှာဆောင်းပါရှင်ဆန်ဒီဘာရန်ကရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့ငင်းချင်းသိပ်ပံအတွက်အစီရင်ခံစာရေးသားသူပြည်မြန်မာအရေးကျွမ်းကျင်သူရွန်ဆန်းရဲ့စာတန်းကိုကိုးကားပြီးမြန်မာနိုင်ငံရဲ့အင်းငင်းချင်းဖြစ်တဲ့တရုတ်ရဲ့မြန်မာငင်းချင်းလုပ်ငန်းရှင်မှာပါဝင်ပတ်သက်နေတဲ့အခန်းကဏ္ဍကိုဝေဖန်ရေးသားထားတာပါ။မြန်မာနဲ့တရုတ်နှစ်နိုင်ငံကဆက်ဆံရေးဟာမြန်မာနိုင်ငံမှာ NLD အစိုးရတက်လာတဲ့ပထမနှစ်တွင်မှာပဲတိုးတက်လာခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ရွန်ဆိုင်ခုလိုတုံ့တက်ချင်းကအကောင်းမွန်နေတဲ့နှစ်နိုင်ငံဆက်ဆံရေးဟာမကြသေးခင်ကမှထောင်နေချီတဲ့ဒုက္ခတွေတရုတ်ဖက်ထွက်ပြေးလာစေတဲ့မြန်မာဘက်ကတိုက်ပွဲတွေဖြစ်ပွားလာခြင်းမှာတော့ပြောင်းလဲလာဖို့ရှိတယ်လို့တုံ့တက်ထားပါတယ်။ငကိုကလေးကတရုတ်ရဲ့မြန်မာပေါ်ကျင့်သုံးနေတဲ့မူဝါဒဟာဗဟုအစိုးရကတမျိုးမြန်မာမြောက်ပိုင်းတိုင်းဒေသလက်နက်ကိုင်တွေနဲ့လူမှုစီးပွားကူးလူဆက်ဆံမှုမပြတ်ရှိနေတဲ့တိယုတ်ပချံယူနန်နယ်ကအာနာပိုင်တွေကတမျိုးပုံစံကနှစ်မျိုးကွဲနေတယ်လို့ထောက်ပြပါတယ်။ဒီလိုတိုင်းဒေသလက်နက်ကိုင်တွေနဲ့တိယုတ်တို့ရဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရပေမဲ့တိတာရာကမြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးသုံးသပ်တဲ့အခါမှာဒီချက်ကထည့်မတွက်လို့မရဘူးလို့ထောက်ပြပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းအတွက်ပါဝင်ဖြည့်ရှင်ပေးချင်နေတဲ့တိယုတ်တို့လက်ရှိမှာဘာအဖြေမှရှိဟန်မတူသေးဘူးလို့ရေးသားထားပါတယ်။
အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ကန်းစာဖြစ်တဲ့ American 3အင်္ဂလိပ်စာကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်ဒီနေ့မင်းတင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတားနီးတာCALL ခေါ်လာခေါ်လာဆိုတော့စကိုက်ထူရင်တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုရယ်တဲ့ဝိုက်ဒီပဲကဒီနေရာမှာအန်ဒီရကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိက်ကိုကံကောင်းနေအိမ်တအိမ်လုံးမီးလောင်ပြန်မကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီရကနေတီတီကလေးလွတ်တာကိုပြောခြင်း idiom အသုံးရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါရရှင်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာအပါဝင်နိုင်ငံပေါင်း106နိုင်ငံမှာပဋိပက္ခတွေနဲ့ဆင်းရဲမွဲတေမှုကြောင့်လူကုန်ကူးခံရသူပေါင်း20တန်းလောက်ရှိနေတဲ့အကြောင်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမတ်လ15ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခဖြစ်ပွားရာကချင်နဲ့ရှမ်းပြည်နဲ့အစရှိတဲ့ဒေသတွေမှာအမျိုးသမီးနဲ့မိန်းကလေးတွေဘာကြောင့်လူကုန်ကူးခံရရဆိုတဲ့အကြောင်းကိုအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြမှာပါရှင်။
'Cause it only serves to make me more determined to achieve my final goal.
Women and girls in particular are targeted again and again and again. We see brutal
sexual violence. Takatele pimata kani jaya le. Hidi zalunga ma ati adama akain kanya. Ati adama zinimya de phi yongsa kanya. Limbain sanya jichun phi atong cha kanya la ri apawin. Tei yeset de limbain sanya khong bon phyat mu dui ko.ခဏီကြရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂိုတရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမနက်9ရက်နေ့ကကျင်းပခဲ့တဲ့ပဋိပက္ခဒေသတွေမှာလူကုန်ကူးမှုခေတ္တရဲ့ကျွန်းစနစ်နဲ့အတရားဓမ္မလူအပေးခိုင်းစေမှုဟန်တာရေးကာဝေးနဲ့နှိကိုရေးဆိုင်ရာညီလာခံမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံအပါအဝင်ဆီးရီးယား၊အာဖဂန်နစ္စတန်၊လီဘီးယား၊ဆိုမာလီးယားအစရှိတဲ့ပဋိပက္ခတွေရင်ဆိုင်နေရတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း106နိုင်ငံတို့မှာလူကုန်ကူးခံရသူပေါင်း20တန်းရှိပြီးလူကုန်ကူးမှုကနေရာဇဝတ်ဂိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံ150ဝန်းကျင်ရှာလို့ရခဲ့ကြတယ်လို့လေကုလသမဂ္ဂကဆိုပါတယ်။ဒီနီလာကမှာကုလသမဂ္ဂဆရာမြန်မာတမတ်ကြီးဦးဟောက်တူစွမ်းနဲ့တယောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့တိုင်းရင်းနဲ့နှစ်ကိုင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပြည်ပခါတွေအဆုံးတတ်နိုင်ဖို့လိုအပ်ကြောင်းသူကပြောခဲ့ပါတယ
် Cessation of conflict and building peace is one of the most important solution to solve the problems of human trafficking
လူကုန်ကူးပြဿနာကိုဖြေရှင်းနည်းတွေနဲ့အရေးကြီးဆုံးကတော့ပြည်ပခါတွေဆုံးသက်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်ပါတယ်ဒီမိုကရေစီကျင့်သုံးနေတဲ့မြန်မာအစိုးရဟာအမျိုးသားပြည်လည်ချင်းကြားစီရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့နိုင်ငံရဲ့အရေးကြီးတဲ့ဦးစားပေးလုပ်ငန်းတွေမှာထည့်သွင်းထားပြီးအဲ့ဒီဥတီကျဲအောင်မြင်စေဖို့လေကျူပန်းမှုတန်ဋိဌာန်ခိုင်မာပါလေ
မြန်မာနိုင်ငံနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့နိုင်ငံတကာစာချုပ်တွေကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ကျော်ကျူးလွန်တဲ့ပြစ်မှုဆိုင်ရာစာချုပ်လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်အပြင်ရွှေပြောင်းခြေချသူတွေလူကုန်ကူးခံရမှုတိုက်ဖျက်ရေးစာချုပ်စသဖြင့်စာချုပ်တို့ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2005ခုနှစ်မှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကိုအတည်ပြုခဲ့ပြီးပြောင်းလဲနေတဲ့အခြေအနေတွေနဲ့ကိုက်ညီစေဖို့ပြန်လည်ပြင်ဆင်နေက လက်ရှိမှာငါးနှစ်စီမံချက်နဲ့လှုပ်ဆောင်နေတယ်လို့လည်းတမတ်ကြီးကပြောခဲ့ပါတယ
် We have also taken appropriate measures to prevent potential human trafficking, slavery and labor exploitation in conflict areas.
ပြည်ပကဖြစ်ပေါ်ဒေသတွေမှာလူကုန်ကူးမှုကျုံ့ပြုမှုနဲ့လူအားကောင်းပုံဖြတ်မှုတွေကိုဟန်တားနိုင်မှုလဲလိုအပ်တဲ့ရည်ရွယ်ဆောင်ရွက်ချက်ပြည်ဖြစ်ပါတယ်အရေးယူဆောင်ရွက်မှုစိတ်ပိုင်းဖြစ်လူကုန်ကူးမှုအကြောင်းသတင်းဖြန့်ချိပြဝေးတာတင်နှန်းနေပေးတာနိုးကြားမှုရှိစေဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်တိုင်းရင်းသားဘာသာတွေနဲ့လဲစားဆောင်တွေဖြန့်ဝေခဲ့ပါတယ်ဒါတွေကိုအစိုးရအပြင်ဒေသခံ NGO တွေနိုင်ငံတကာ NGO အဖွဲ့တွေဘာသာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ
်ခုလိုလုံခြုံရေးကောင်စီမှလူကုန်ကူးမှုပြဿနာဖြေရှင်းဖို့မြန်မာနိုင်ငံနေနဲ့ကျိုးပန်းနေတဲ့အကြောင်းတာမကြီးကပြောခဲ့ပေမဲ့လို့လေလက်ရှိမြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားရာဒေသတွေဖြစ်တဲ့အထူးသဖြင့်ကချင်နဲ့ရှမ်းအစရှိတဲ့ဒေသတွေမှာလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။တိုင်းရင်းအမျိုးသမီးနဲ့မင်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံကြရတဲ့အခြေအနေကိုစိုက်ရောက်ခဲ့ပါသလဲဆိုတာကိုဆက်တင်ပြလို့ပါလေ။မွန်းနေလီကတော့ကချင်အမျိုးသမီးအစည်းအရုံးကဖြစ်ပါလေ
။ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါတော့။တရုတ်နဲ့မင်းမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လပ်မှုဖြစ်လာတယ်။ဘာလို့ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမင်းဆိုတော့၃ဆွဲတယ်၃ဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိပ်စက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလို့ရှာဖို့အတွက်သူချောက်ထားလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးတမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြုလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီအဲဘယ်လိုပြောဒီမိုးရစွာတုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတော့ပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အဲဒီတခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်အဲကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့တမီးတွေကိုအဲလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့အဲပစံမြေနာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားကတခြားနိုင်ငံကြောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနိုင်ငံမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြင့်ဆေးဝါးစေတနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ချလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြင့်ဆေးဝါးတောက်တုံးတဲ့အဖေတွေနေဆက်တဲ့ဂျိမ့်နေတဲ့ပြီးလို့ရှင်အိမ်မမနေချင်တဲ့ခါကျတော့ချက်ပြေးတယ်အဲ့လိုမျိုးချိန်လေးပေါ့နော်အဲ့ဒီချိန်လေးပုံမှန်ဒီကိုယ်ကိုယ်တို့ကပို့ပြီးတော့ဖြစ်သေးပါ
ကရှင်တိုင်းရင်သူမေရီတုံကတော့2017မှာမြန်မာစစ်တပ်နဲ့ KIA ကြားတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးနောက်မန်စီမုံမောက်ပြည်နယ်တွင်ရှိအိုးအိမ်မဲ့ဖြစ်ကြတဲ့ဒုက္ခသည်တောင်းကြော်ကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့ဖြစ်တဲ့လူမှုအလင်းလို့အဓိပ္ပာယ်ရတဲ့ကချင်လူမှုအခြေပြုအဖွဲ့ကဖြစ်ပါလေသူကပဋိပက္ခကြောင့်ဒုက္ခရောက်ပြီးလူကုန်ကူးခံရတဲ့ကချင်အမျိုးသမီးတွေရဲ့ဘဝကိုအခုလိုပြောပြခဲ့ပါလေ
ကျမတို့နေရာဆိုပြောင်းလို့ဒီစိတ်ကြောင့်မလို့ပေါ့ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာဆိုစုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသကအထက်ပြေးတုံးဆောင်နေတယ်လို့အားလုံးကတဲ့တိတ်နဲ့တောင်းပေါင်းနေရှိတယ်အခုအချိန်မျိုးပြောင်းပြောင်းလုံခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့က၄နှစ်ကြည့်ပြီးမှIDB ရဲ့အခြေအနေကျမတို့လေ့လာဆန်းစစ်မှုတည်းကျမတို့လုပ်ခဲ့ပေါ့။ဟု
တ်ကဲ့
။အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေအားလုံးအတွက်နိုင်ငံတကာဒီသာချင်းဆန္ဒပံ့ပိုးမှုအကူအညီတော်တော်ရော့နေတာကိုကျမတို့တွေ့ရတယ်။ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်ရင်9နှစ်ကျော်ကျက်မှနေပြီဖြစ်တဲ့အတွက်တွေ့တဲ့နေရက်ကိုဘယ်လို့မှပြန်လို့မရဘူး။နေဆိုင်ရေးရတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ရေးစရာတွေတကယ်ကိုတို့ပြန်ခုရမယ်ဆိုတော့ပြန်မယ်လို့ဖြစ်တယ်ဒီကနေ့တင်ပါဆိုအခြေအနေသိဒီ IDB မှာညနာဆုံးဆုံးမှုလို့ပြောရမလားတော်တော်လေးညနာတဲ့အပိုင်းလေးကျွန်တော်ပြောရတယ်ကျောင်းအခုချိန်မှာကျမအငြင်းရမ်းဒီဒုက္ခတဲ့ဆန်းကိုကျမအငြင်းရမ်းသွားတယ်မိခင်နေနေလဲစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ဖော်မထိနေပြီပေါ့ကျွန်တော်တို့ဒီတိုင်းတိုင်းကအငြင်းတောင်ပေါ်မှာနေရဆိုမဲ့အငြင်းရမ်းကိုရဲ့လည်းလှုပ်အားနဲ့ကိုယ်နေပြီးစားရဲ့ကိုယ့်အိမ်မှာကိုယ့်ဟာကိုယ်အငြင်းရမ်း manage လုပ်နေရတယ်ပေါ့ဒီလိုမျိုးအချင်းအချက်ထဲမှာနေရထိုင်တာကအစ
ဒီဆက်ပြီးပတ်လဲဆက်နှစ်ပြီးပတ်လဲအခန်းထဲမှာမိခင်မိဘရောတမက်ရောချွေးမရောတာသမီးရောအကုန်လုံးဒီလိုစုပြီးနေရတယ်ဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကောအရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဘယ်လိုမှချုပ်ချုပ်ပါရတယ်ဒီမှာတို့ကြံ့ချွေးမှာဒီငါးနှစ်တာအရာဆိုရင်ဒီမှာတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေဆိုအမျိုးသမီးငယ်ဆက်ကြောတက်လေးပဲဖြစ်လာတ
ဒီလမှုတစ်ခုအနေနဲ့တော့လောက်ကောင်းစိတ်ချပောက်ခွင့်နေတဲ့တော့လောက်ကောင်းတချို့ဆိုရင်အိမ်မှာနေမယ်ဆိုခဏပြောတဲ့အဟာကိုစမ်းပါစမ်းနဲ့မြင်အောင်ကြည့်ပေါ့ဒီလိုဆက်ပြီးဆက်နေပြီးခမနိဒါဆိုဆယ်ယောက်ရှိနေအားလုံးကစစ်စစ်တိတ်နေရတဲ့အခါမှာနိဒါဆိုထောက်ပံ့ဖို့ဆိုရဲ့ဟာမျိုးစိတ်နဲ့တိရုပ်ပြီးတော့အလုပ်လုပ်သွားချရတဲ့အမျိုးသမီးဟာဆိုရှင်ရောင်းသားခံရတာမျိုးဖြစ လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုအနည်းဆုံးဖြစ်တဲ့အနိုင်ဆုံးအဆင့်သုံးမှာတတ်မှတ်ခံခဲ့ရတဲ့နှစ်အတော်များများရှိခဲ့ပြီးဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါရဲ့ရှင
်အခုဆက်လက်ပြီးတော့ဒေါက်ခင်မြတ်တဲ့ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယာနေသားနဲ့ကျောက်စင်းတွေလောက်တန်ဖိုးသိမ့်မကြီးပေမဲ့ကျောက်မြက်တန်ဝင်တွင်းထွက်တွေဖြစ်တဲ့အညံပန်းအပါဝင်ဆီမီ precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိမ့်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီမြန်မာနိုင်ငံမှာထိတ်တန့်ရတနာတွေဖြစ်တဲ့ဗရမယာနေသားနဲ့ကျောက်စင်းတွေထွက်နေတာမို့မြန်မာကျောက်မြက်တွေအကြောင်းပြောရင်စိမ်ကိုထဲ့ပြီးပြောလို့မရှိကြတယ်လို့မြန်မာနိုင်ငံမှာစိမ်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြန်မာနိုင်ငံမှာစိမ်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတည်ဆောင်ပြီးပို့ချတဲ့တဆင့်ကန်တိုက်တွေကနေရတယ်လို့ကျောက်မြက်ပညာရှင်ဦးတင်ကျော်တန်းကပြောပါတယ်
တကယ်အားပြောမယ်ဆိုရင်စိမ်က600 900လောက်တွေ့ပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒေသပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲစိမ်ပိုင်းတော့ကွာအဲဒေသမှာစာပြီးထွက်တာပါအဲ့တော့မိုးမိတ်ကစိမ်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒေသတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တော်ဝင်ကြောင်မဲတောင်ဆဲဒေသမှာလည်းထွက်ပါတယ်နောက်တစ်ခုကတနင်္သာရီတိုင်းပေါ့နော်တနင်္သာရီမြို့လေးနဲ့စိမ်ပိုင်းကျော်လောက်ဝေးတဲ့တိန်တော်ဆိုတဲ့မိုင်းတိန်တော်ဒေသပေါ့အဲ့မှာကြောင်မီးသွေးတွင်းနေပါလေရှိတယ်ပေါ့အဲ့ဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်ကိုအရှိပဲထန်းမြေမြို့နယ်မှာလည်းထွက်ပါတယ်နောက်ခုနပြောတဲ့ဗရမားတွေပါတွေ့ရဲ့ကချင်ပြည်နယ်ကတိုင်းမှာလည်းထွက်ပါတယ်နောက် information တွေကျွန်တော်ရထားတာတော့ဥမာလေးရွှေကူဒေသပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျာအဲ့တော့ကျွန်တော်အဲ့ဒေသအားလုံးကစိန်အရင်းတုံးနေမြင်မှုတယ်သူတို့တခုတော့ရှိပါတယ်ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူးprimary deposit လို့ခေါ်တယ်ပင်မတိုက်ဘယ်နာမှာရှိရမရှိဘူးဆိုတာလည်းမသိဘူးမရှိဘူးလို့အများစုကယုံကြည်တယ်ဗမာပြည်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်အခုတွေ့တာတွေကတဆင့်ကန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကျကြောက်တယ်မှာပူချတဲ့ဟာပေါ့နော်အဲ့တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူးလောက်အောင်တော့ရာခိုင်နှုန်းမများဘူးအတွေ့စိန်ကြီးရလဲများသောအားဖြင့် gem quality ဖြစ်ပါတယ်။ကျောင်းမြေတန်းဝင်တဲ့စိန်ကြီးဖြစ်ပါတယ်။အဲကျွန်တော် information ချဦးရတော့လေ7 class 15 class လောက်အထိအရွယ် size ကိုတွေ့ရတယ်လို့ပြောတန်ကြားပါတယ်။ကျွန်တော်မမြင်ဘူးလိုက်ဘူး။ကျွန်တော်မြင်ဘူးတော့5 class ပေါ့4 carat 5 carat ပေါ့နော်။အဲ့လိုအရွယ် size စိန်အရင်တုန်းကပါမြင်ဘူးပါတယ်။ဒါပမာပြီမှာထွက်တဲ့စိန်ကြီးပါ
။ဆက်စိန်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာ။ဘာအယောင်တွေတွေ့ရပါလဲ။
အကြောင်းကလေစိန်ရတော့များသောအားဖြင့်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စိန်ကြီးများပါတယ်သို့တော့တွေးပြီးလိုက်လို့ရှင်တော့နည်းနည်းလေးအကြောင်းဖြော့သွားတယ်ဟိုငကူအရင်တဲ့စိုင်းနည်းနည်းလေးပူဖြော့တယ်အဲ့လိုမျိုးတွေ့ဦးပါတယ်အရင်ကလေးတွေ့ဦးတယ်မိုးမိတ်ကစိန်ကြီးလည်းတွေ့ဦးတယ်ကျွန်တော်တိန်တော်ကစိန်ကြီးလည်းတွေ့ဦးတယ်အဲ့လိုတန်းတိုင်းစိန်လည်းတွေ့ဦးတယ်တောင်ဦးဤစကစိန်ကြီးလည်းကျွန်တော်တွေ့ဦးပါတယ်မဆိုးပါဘူးဟိုကြောင်းမြတ်တန်းဝင်စိန်ကြီးဖြစ်ပါတယ်
Now semi precious လို့ခေါ်တဲ့နည်းနည်းအလယ်လက်တန်းတန်ဖိုးလေးရှိတဲ့ကြောင်မြေကျန္နာကြီးနည်းနည်းပြောပြပေးပါရှင
်။အများကြီးထွက်ပါတယ်။အများကြီးထွက်တယ်ဆိုတာအတိအကျတော့မိုးကုတ်ပါပါ။မိုးကုတ်ဒေသလည်းအင်တန်ထူးခြားတယ်။ ကျောင်းမယ်ဆိုရင်နိုင်ငံနဲ့ရှင်ကျောင်းမယ်ဆိုဒေတာဧရိယာကျင်းပါတယ်တိုးတော့ဧရိယာကျင်းကြီးလေးမှာခုနလိုကျောင်းရဲ့တော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူးခြားပါတယ်အလားတူအဲ့လိုမျိုးတွေ့ရနေတာတိတိလင်္ကာပါကျွန်တော်နဲ့တိတိလင်္ကာနဲ့အဲ့ဒါပုံစံတူပါတယ်တိတိလင်္ကာမှာလည်းအဲ့လိုအလားတူနေရာရှိပါတယ်အဲ့တော့ကျောင်းမယ်ဆိုလို့ရှင်ပရမညာနီလာကျင်းတခြား အရေးကြီးတယ်ပေါ့နော်ဆိုလိုတာခုနပြောတဲ့ဆင်မီပရက်ရှာစတုန်းပေါ့ပရမညာနီလာတော့တမိုးမကြီးတော့လေတမိုးရှိတော့ကြောက်ပေါ့အဲ့ဒါတွေကဥပမာဆိုဆိုကျွန်တော်အင်္ဂလိပ်ကိုစတင်တယ်လို့ခေါ်တယ်ပမာလို့တော့အညံ့လို့ခေါ်ပါတယ်ဒါပေမဲ့ပမာလို့နာမည်အညံ့ကလည်းဒီတကယ်ကမပေးတိုင်မရတဲ့ဖြစ်နေရထားတဲ့နာမည်ပါသူကပရမညာနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေးပြော့တယ် ပရမညာလုံးမလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာအဲ့တော့အညံ့လို့ခေါ်တဲ့စတင်နယ်ရှိတယ်ဥရောင်လို့ခေါ်တဲ့ဂါနက်ရှိတယ်ကြောင်ကောင်းစင်းလို့ခေါ်တဲ့ဖယ်ရီဒေါ့ရှိတယ်မြားပြလို့ခေါ်တဲ့အကွာမရင်းပေါ့နော်အဲ့ဒါကြီးရှိတယ်နောက်ပြီးသလင်းအမျိုးမျိုးရှိပါတယ်နောက်တပြင်းတွင်းတွက်ပြီးအရင်နဲ့ဆိုလို့ရှိရင်နည်းနည်းရှားပါးတဲ့တွင်းတွက်ဒီပါရှိပါတယ်ရှားလည်းရှားပါတယ်လှလည်းလ ူးနောက်မဟုတ်မှာမိုးငင်းနီလာလို့ခေါ်တဲ့ကျန်းနိုင်ပေါ့အဲ့ဒါတော့မထွက်ဘူးကျန်တဲ့အကြောင်းမြေအားလုံးနီပါဘိုးကုံမှာရှိရဲ့လို့ကျွန်တော်ဆိုလို့ရပါတယ
်အခုလို့မြန်မာပြည်မှာစိမ့်နဲ့ဗရမနီလာကြောက်စိမ့်တွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးသိမ့်မမြင်ပေမဲ့ကြောက်မြေတန်းဝင်နဲ့ semi precious တွေကိုပါအများပြားတွေ့ရတာပါဒီကြောင့်မြင့်အများစုကိုမိုးကုတ်မိုးမိတ်ဒေတာတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်ပေမဲ့တခြားဒေတာတွေမှာလည်းတွေ့နိုင်ပါတယ်။ဘယ်နေရာတွေမှာပါလဲ
။ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်တဲ့မှာကုမဲပေါ့နော်။ဟိုမြစ်သားတို့ကုမဲ၊ကုမဲအရှိတ်ကတောင်ပိုင်းမှာဆိုရင်ကျွန်တော်ခုနပြောတဲ့ Aquamarine လို့ခေါ်တဲ့ညပြာတွေထွက်ပါတယ်။နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကကရင်ပြည်နယ်မှာလည်းခရမ်းစွဲလို့ခေါ်တဲ့ Amethyst တွေတော်တော်များများထွက်ပါတယ်အလားတူပဲအိုင်လိုက်လို့ခေါ်တဲ့အညာနီလာရင်းနီလာအဲ့တွင်တွက်ဒီလေထွက်တယ်ခုနပြောတဲ့မြပြအကွာမရင်းကိုလည်းကင်းရင်ပြင်းနေမှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညာစပင်နယ်လည်းကင်းပြင်းနေမှာထွက်တယ်ဂန်းနဲ့ဥရောင်တွေလည်းကင်းပြင်းနေမှာထွက်ပါတယ်နောက်တစ်ခုကတချို့ဂန်းနဲ့စိမ်းရောက်ရှိတဲ့ဂန်းနဲ့တရားကျွန်တော်ပူတာကိုပဲမှလည်းလေထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေအထားနဲ့ကြည့်မယ်ဆိုလို့ရှင်မြန်မာပြည်အလဲပိုင်းနဲ့ဒီအနောက်တကျောဟိုရခိုင်ပြည်နယ်တို့ဘာလို့မှာတော့ချင်းပြည်နယ်တို့ဘာလို့မရှိပေါ့နော်ကျန်တဲ့အခြေပဲနဲ့မြောက်ဘက်တွေမှာရှိတယ်ပေါ့
ရခိုင်ပြည်နယ်တို့ဘာလို့မှာတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်တို့အဲ့လိုတာမိုးကြီးတဲ့အကြောင်းမျိုးပြတဲ့ information မရှိပါဘူးနောက်အဲ့လိုပဲမြန်မာပြည်အလဲပိုင်းမှာဆိုရင်တော့ရခိုင်ကြတော့တာမိုးကြီးတဲ့အကြောင်းမျိုးမရှိဘူးကြောင်မြင်နေလဲဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုသလင်းမျိုးဝဲတချို့တွေ့နိုင်မယ်နောက်တစ်ခါကျွန်တော်ခုနပြောရဲ opal ပေါ့နော် opal တွေ့နိုင်တယ်ဒါပေမဲ့အဲ့ opal ကလည်းကြောင်မြင်တန်းဝင်တော့မဟုတ်ဘူးအဲ့ဒါမျိုးတော့တွေ့နိုင်ပါတယ်တွေ့တဲ့ information လည်းရပါတယ
် GSC ကြောင်မြင်တန်းတန်းကြောင်ကကြောင်မြင်ပညာရှင်ဦးတင်ကျော်တန်းမှာနောက်တစ်ပတ်မှာတော့အဖိုးရန်ကြောင်မြင်တန်းဝင်ကြောက်တွေရဲ့အယောင်အသွေးတွေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ဖြစ်မြတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတောက်ကြနေညပိုင်းအစီအစဉ်မှာလည်းအပတ်စဉ်ထုတ်လင်းနေပါရရှင်။ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုနားဆင်နေကြတဲ့အတွက်ကျေးဇူးအထူးပါ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောတာရှင်များခင်ဗျာ။ကျူဝါပြည်သူတွေအနေနဲ့ရာအူကက်စထရိုအုပ်ချုပ်မှုလက်အောက်မှာစိုးရင်စရာကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ပြီးတော့ခံစားနေကြဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့လူခွင့်ရေးမှတ်တမ်းအရအဓိကကျတဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာနိုင်ငံသားတွေကိုအစိုးရကချိန်ချောက်တဲ့နီလန်းကိုတိလက်ရောက်ပြုမှုဆက်ဆံတာအကြမ်းမဖက်တဲ့အတိုက်ခံလှုပ်ရှားမှုတွေကိုအစိုးရကစီယုံတင်းတွင်းထားတဲ့တံပြန်ဆန့်ကျင်ဘက်အုပ်စုနဲ့အကြမ်းဖက်ဖြိုခွင်းတာလူလက်စွာထုတ်ဖော်ပြောဆိုသူတွေစုယုံသူတွေကိုဖမ်းဆီးရာအဆရှိတဲ့နီးလန်းတွေအုံပြပြီးတော့ပြည်သူတွေအနေနဲ့သူတို့အစိုးရကိုအကျဉ်းချုပ်ပြီးတော့ရွေးချယ်အောင်ပြုလုပ်နေပါတယ်။နောက်ထပ်အုံပြနေတဲ့မတရားနှိပ်စက်ညှဉ်းပန်းမှုနီးလန်းတွေကတော့အကျဉ်းထောင်တွေရဲ့အခြေအနေတွေစိုးရွားခြင်းစစ်ကြိတ်ထင်တယ်လို့တရားစွဲဆိုခြင်းမြတ်တဲ့တရားစီရင်ခွင့်မပေးခြင်းခီးတော်လာခြင်းကန့်တတ်ခြင်းအစရှိတာတွေဖြစ်ပါတယ်လွတ်လပ်စွာနိုင်ငံရေးလှုပ်ရှားမှုတနည်းအားဖြင့်လွတ်လပ်စွာစုဝေးမှုပြုလုပ်တာကိုဟန်တားတဲ့အနေနဲ့ရဲတပ်ဖွဲ့နဲ့လူညိုရေးတပ်ဖွဲ့တွေကအကြမ်းဖက်ဖမ်းဆီးတာတွေ ခေတ္တထိန်းသိမ်းတာလေးပြုလုပ်နေစေရှိပါတယ်။တခါတလေနိုင်အတန်းကြအောင်ဖန်စီထားတတ်တယ်လို့တခါတည်းမှာရက်အတန်းကြအထိဖန်စီချုံနှောင်ထားမှုတွေပြုလုပ်နေပါတယ်။တီးကြလို့လက်ပြီးတော့အစိုးရနဲ့မပတ်သက်တဲ့ကျူပါလူခွင့်ရေးနဲ့ပြန်လည်ရင်ကြားစီရေးကော်မရှင်ကကောက်ယူထားတဲ့စစ်တမ်းတွေရ2016ခုနှစ်အတွင်းဖန်စီခံရသူဥယေ9940ဦးရှိပြီး2015ခုနှစ်အတွင်းမှာတော့8616ဦးရှိခဲ့ပါတယ်။ဒါမတ်ဒီဘလန်ကိုခေါ် The Lady in White အဖွဲ့နဲ့ပူးပေါင်းထားတဲ့တူတူမချန်မိုးလှုပ်ရှားမှုအဖွဲ့ဝင်တွေကဆန္ဒပြမှုကိုဟန်တားတဲ့အနေနဲ့ဖန်စီခံရတဲ့အဖွဲ့ဝင်တွေရဲ့စည်းရင်းကိုအပတ်စဉ်ထုတ်ပြန်ပါတယ်။အကြီးဆုံးအတိုက်ခံအဖွဲ့ဖြစ်တဲ့ Patriotic Union ကျူးပါကလည်းကာလာတူဖန်စီထိန်းသိမ်းခံရသူတွေအရေအတွက်တိုးပွားလာနေတယ်လို့သတင်းထုတ်ပြန်ပါတယ်။အစိုးရပေါ်ငြင်းချမ်းစွာဝေဖန်ပြစ်တင်ပြောဆိုသူတွေပေါ်ရေရှည်အကျဉ်းချတာမျိုးလည်းဖြစ်တောင်ဖြစ်ခဲရှိနေစေပါ2016ခုနှစ်ဒီဇင်ဘာလအတွင်းနိုင်ငံအနှံ့မှာငြင်းချမ်းစွာစုဝေးဆန္ဒပြမှုကြောင့်ဖမ်းဆီးပြီးတော့တလကျော်အကျဉ်းချခံရရသူနိုင်ငံရေးအကျဉ်းသား46ဦးရှိခဲ့တဲ့အကြောင်း Patriotic Union ကျူဘာအဖွဲ့ကထုတ်ပြန်ပါတယ်ကျူဘာအစိုးရဟာလူတဦးချင်းစီရဲ့လွတ်လပ်စွာထိတွေ့ဆက်ဆံမှုကိုကြားဖြတ်ဝင်ရောက်ပြီးတော့စောင့်ကြည့်တာမျိုးတွေလှုပ်ဆောင်နေတယ်လို့ပုဂ္ဂလိကဆက်သွယ်ရေးကိုလည်းစဉ်းစားဖြတ်တောက်တာမျိုးတွေပြုလုပ်နေပါတယ်။အစိုးရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်လွတ်လပ်ခွင့်အစရှိတာတွေကိုလေးစားလိုက်နာမှုမရှိသလိုအင်တာနက်အသုံးပြုမှုမီဒီယာဖြန့်ချီထုတ်ဝေမှုအသိပညာရပိုင်းဆိုင်ရာလွတ်လပ်ခွင့်အစရှိတာတွေကိုတားမြစ်ကန့်တတ်ထိန်းချုပ်ထားသလိုမှတ်ပုံတင်ထားခြင်းမရှိတဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့စုဝေးဆောင်ရွက်ခွင့်ကိုလည်းတားမြစ်ထားပါတယ်။ကျူဘာအစိုးရဟာလွတ်လပ်တဲ့ဒုအခွင့်အရေးအဖွဲ့အစည်းတွေအပေါ်အတိမှန်မပြုတ်သလိုအဲ့ဒီအဖွဲ့အစည်းတွေအနေနဲ့တရားဝင်ဆောင်ရွက်ခွင့်ပြုဖို့ကိုလည်းငင်းပယ်ထားပါတယ်။လွတ်လပ်တဲ့အလုသမားတမကဖွဲ့စည်းခွင့်ပြုဖို့ကိုအစိုးရကဆက်လက်ပြီးတော့ဟန်တားထားပါတယ်။ခေါင်းဆောင်ပိုင်းရဲ့ညွှန်ကြားချက်အတိုင်းအစိုးရအရာရှိတွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေကြပြီးအဲ့ဒီလိုလိုက်နာလှုပ်ဆောင်သူတွေအနေနဲ့အရေးယူအပြစ်ပေးမှုကနေကင်းလွတ်ခွင့်ရရှိနေပါတယ်။လူခွင့်ရေးနဲ့ပတ်သက်လာရင်ကျွန်တို့ရဲ့စံတန်မှုထားမှုဟာကျွန်ုပ်တို့ရဲ့အကျိုးစီးပွားပဲဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။အခုလိုလူခွင့်ရင်ပန်တန်းတွေထုတ်ပြန်ရခြင်းကကျူးဘားနိုင်ငံအပါအဝင်ကမ္ဘာအနှံ့မှာနေထိုင်ကြသူအားလုံးရဲ့လွတ်လပ်ခွင့်ဒီမိုကရေစီနဲ့လူခွင့်ရေးအပေါ်တာဝန်ယူမယ်ဆိုတဲ့ကျွန်ုပ်တို့ရဲ့တန်ဖိုးထံကိုမီးမောင်းထိုးပြသလိုက်တာလည်းဖြစ်တယ်လို့ဝန်ကြီး Tillerson ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ကြည့်ပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်စနေနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကြီးညာဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာတို့ဟာတောက်ကြံတဲ့ Washington DC သမရအင်ဖြူမှာတွေ့ဆုံခဲ့ကြပါတယ်။ Syria ဒုက္ခသည်ထောင်ပေါင်းများစွာနိုင်ငံတွင်းအဝင်ခံပြီးသူ့ဂျာမနီနိုင်ငံဖြတ်စည်းသူဖြစ်ဝန်ကြီးချုပ် Merkel ကိုသမရ Trump ဆွတ်ဆွဲခဲ့ပြီးလက်အနေငယ်ဂျာမဖြစ်လို့တဲ့ဒီတွေ့ဆုံပွဲကနေခေါင်းဆောင်နှုတ်ဦးကြား NATO ဖွဲ့နဲ့ပတ်သက်ပြီးသဘောထားကွာမှုတိတ်မကြီးစေဖို့ကြိုးစားမှုအပြင်ကမ္ဘာကုန်သွယ်ရေးဆိုင်နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်လိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်ရဲ့2016အောက်တိုဘာအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နောက်ပိုင်းစစ်တပ်နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုနဲ့ပတ်သက်တဲ့အခြေအနေတွေကိုတောက်ကြံနေကဆွေးနွေးခဲ့တာဖြစ်ပါတယ်။တိုတောင်းနဲ့ကြီးညာချက်မူကြမ်းထဲမှာမြန်မာနိုင်ငံတချို့ဒေသတွေမှာတိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့အတွက်စိုးရိမ်စိတ်ပူကြောင်းဖော်ပြထားပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလူခွင့်အကောက်အွယ်ပေးကိစ္စကိုဦးစားပေးတယ်လို့အောက်လွတ်တော်အမတ်တယောက်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ် Republican အမတ် Ed Rush ကပြောကြားလိုက်ပါတယ်။ March 18ရက်တောက်ကြနေ့အမေရိကန်အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာ Ranger လူခွင့်အခြေအနေနဲ့ပတ်သက်လို့ကြားနာပွဲလုပ်ဆင်မှာပြောကြားခဲ့တာပါ။နှစ်ပေါင်း96တန်းလောက်ကမှုတွေကိုမြန်မာနိုင်ငံကထွက်တဲ့ပရင်တွေမှာတွေ့ရှိပါတယ်။ဒီပရင်ကိုမြန်မာနိုင်ငံကပရင်ပေါင်းတသိန်းကျော်တရုတ်နိုင်ငံပြတဲ့တခုထဲမှာတင်ထားတဲ့ရုပ်ကြွင်းတွေကနေတွေ့ရှိခဲ့တာဖြစ်ပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအကြီးအကျယ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမြတ်မပါရှင်။အင်ဂျင်နီယာကတော့ Kate Holmes ဖြစ်ပါတယ်။စနေနေ့နေ့ကင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော်တော်ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.